အမေရိကန်ကိုရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာအမေရိကန်သမ္မတဟောင်းလက်ရှိ Republican သမ္မတလောင်းဒေါ်နယ်ထရန့်ကိုတောက်ကြံနေကတွားရောက်တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးကြေညာချက်ထဲမှာသူသာသမ္မတဖြစ်လာရဲ့အရှိအလေပိုင်းဒေသညီညာရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ထရန့်ကခရီးပြူကြောင်းဖော်ပြပါတယ်။အမေရိကန်အကူအညီထောက်ခံမှုနဲ့အတူဂါဇာကမ်းမြောင်မှာ Hamas တွေကိုခြေမုံမှုထရန့်ကထက်ခါတလဲလဲတိုက်တွန်းမှုပေမဲ့ဘလို့ပုံစံနဲ့ဆိုတာကိုတော့တခါမှအတိအကျထုတ်ပြောတာမျိုးမရှိပါဘူး။အခုနေတန်ယာဟူးနဲ့တွေ့ဆုံချိန်မှာပြိုင်ဘက်ဖြစ်လာဖို့ရှိတဲ့ဒုသမ္မတဟဲရစ်ရဲ့ဂါဇာစစ်ပွဲမှာပါလက်စတိုင်းရဲသားတွေတည်ဆုံရတာပေါ်စိုးရင်ကြောင်းမှတ်ချက်ကိုထရန့်ကဝေဖန်ခဲ့ပါတယ်။နေတန်ယာဟူးကတော့သူ့ရဲ့အခုအမေရိကန်ခီးစဉ်ကနေအပြစ်ခတ်ရစေးသဘောတူညီချက်ကိုပုံမှန်မြန်ဆန်စွာရရှိစေဖို့မျှော်လင့်ကြောင်းဆိုပါတယ်။အဓိကနိုင်ငံရေးမဟာမိတ်တွေဖြစ်ခဲ့ကြတဲ့နေတန်ယာဟူးနဲ့ထရန့်တို့ရဲ့ဆက်ဆံရေးဟာ2020ရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရခဲ့တာပေါ်နေတန်ယာဟူးကဂုံပြူစကားဆိုခဲ့ပြီးမှနှစ်တန်ကြာပြပြခဲ့ပြီးအခုလိုပြန်လဲတွေ့ဆုံကြတာဖြစ်ပါတယ်။ထရန့်ဟာမနေ့အောက်တိုဘာ9ရက်တုန်းကအစ္စရေးတောင်ပိုင်းကိုဟားမတ်အဖွဲ့ဝင်တိုက်ခဲ့တဲ့ဖြစ်ရမှာလဲအစ္စရေးရဲ့လုံခြုံရေးအာဏာချက်တွေအတွက်နေတန်ယာဟူးကိုပြစ်တင်ဝေဖန်ခဲ့မှုပါတယ်ခင်ဗျာ။